ပြည်ဝင်ခွင့်ငင်းပယ်ခံရတဲ့မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားဦးမမောင်ဝမ်းဟာမကြာခင်ရပ်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်သွားရောက်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်ကပြည်ဝင်ခွင့်ဆိုင်ရာတတ်မှတ်ချက်တွေချိုးဖောက်မှုနဲ့ပြင်းထန်တန်ပြီးခံရမှုသူဦးမမောင်ဝမ်းကတော့မြန်မာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်နာသွားမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကအစူစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားဦးမောင်မောင်ဝမ်းဟာဆိုရင်မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်ညှင်းပယ်ခံရတာကြောင့်ရန်ကုန်လေစိတ်ကနေအမေရိကန်ပြည်ထောင်စုကိုလှည့်ပြန်ခဲ့ရသူဖြစ်ပါတယ်။ဒီလိုလှည့်ပြန်ခဲ့ရပြီးမကြခင်မှာပဲမြန်မာအနာပိုင်တို့ကပြည်ဝင်ခွင့်ပြန်ပေးတာကြောင့်ဒီရက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်သွားမယ်လို့ဦးမောင်မောင်ဝမ်းကပြောပါတယ်
။မကြခင်ရက်ပိုင်းတွင်မှာပဲကျွန်တော်သွားဖို့စူးစမ်းနေတယ်။ဘာဖြစ်လို့လဲဆိုတော့ပြည်ထောင်စုစူးစမ်းပြီးနေတယ်ကျွန်တော်ဒီကိုကျွန်တော်ရဲ့ရုပ်ပုံရဲ့ပတ်တည်တငယ်ချင်းတွေဟိုလည်းအားနာတယ်ကျွန်တော်တော့ရမ်းပင်မတော့အားကြည့်စိတ်လည်းနည်းနည်းတော့ပြတ်သွားတာပါတော့ပေါ့နော်ဆိုတော့ကဟိုဒေါသစုကြည်ကလည်းအခုလိုဖွင့်ပြတယ်နောက်တစ်ခုကဒီရောင်းတိုင်းဝင်ကြီးကျွန်တော်တို့ရဲ့ဒီရုပ်ပုံရဲ့ပတ်ပေါ့နော်ကိုပြိုမင်းသိန်းကလည်းစူးစမ်းပြည်တယ်ဆိုတော့ကျွန်တော်အနေနဲ့မကြမ်းရပိုင်းအတွဲမှာပဲပြန်သွားဖို့အစီအစဉ်ရှိပါတယ်ကျွန်တော်ကအရင်တစ်ခေါက်တုန်းကကျွန်တော်သက်ဆိုင်ရာဘက်ကလူကြီးကပြောတာsocial visa နဲ့ဒီလိုဟောပြောပို့ချလို့မရဘူးဆိုတော့ကျွန်တော်ဒီတစ်ခါကိုသွားတဲ့အစားမှာ business visa လျှောက်ပါတယ် business visa လျှောက်လိုက်တဲ့အစားမှာ business visa တရားဝင်ဖွင့်ပြထားတဲ့နေရာတိုင်းမှာကျွန်တော်တို့ကဟိုဟောပြောပို့ချလို့ရတယ်ဆိုတဲ့ဟာပြောလို့ပေါ့နော်ဒီသက်ဆိုင်ရာလောက်ကအရာရှိတရားကိုကျွန်တော်တတ်ပြီးတော့အဲ့လိုသူပြောတယ်ပေါ့နော်ဒါကကျွန်တော်ပြောကြလဲဥပဒေနဲ့အညီအကုန်လုံးအလုပ်သင့်လုပ်ထိုက်တာလုပ်ပါတယ်တကယ်လို့ကျွန်တော်ပြည်ရင်းမပြောင်းဝဲပြည်ရင်းကိုဝင်ခွင့်ရလို့ဘလို့ဒီကိစ္စတွေကဥပဒေနဲ့မညီဘူးဆိုတော့ကျွန်တော်မညီရတာမလုပ်ပါဘူး။အဲကျွန်တော်ကတော့လောတိုင်းသွားမှာပါ
။ပြည်ဝင်ခွင့်မပေးခဲ့တဲ့အခြေအနေကိုလည်းဥမောင်မောင်ဝမ်းကအခုလိုပြောပါတယ်
။ကျွန်တော်ကလေဒီအဲဘမပြည်ကိုဝင်ရင်းတဲ့အတိုင်းပဲပေါ့။ဒီအမေရိကန်မှာရှိတဲ့မြန်မာတိုင်ရုပ်စီရနေပြီးတော့ဗီဇာကျွန်တော်လျှောက်ပါတယ်။လျှောက်တဲ့အခါမှာရပါတယ်ကျွန်တော်လေ။အဲ့ဒီဗီဇာနဲ့ကျွန်တော်မြန်မာနိုင်ငံကိုဝင်သွားတယ်ပေါ့။ဝင်လဲဆိုတော့ဟိုလဲရောက်တော့ကျွန်တော်ကိုအဲ့ဒီကလောက်ဝကရာရှိလုပ်တဲ့သူတာပေါ့နော်။အဲ့ဒီကျွန်တော်2014ခုနှစ်ကျွန်တော်သွားတော့ပေါ့ဗီဇာရှိုးဖောက်မှုဆိုတဲ့အဲ့ဒီပြင်းမှုနဲ့ကျွန်တော်ကိုဟိုပေါ့ Flex တင်သွင်းထားတယ်။ဒါကြောင့်မလို့ Flex တင်သွင်းထားတဲ့သူကိုပြေးမဝင်နိုင်ဘူးဆိုတော့ကျွန်တော်ချက်ချင်းပြန်ပို့တာပေါ့နော်။
ဦးသိန်းစင်အစိုးရလက်ထက်2014ခုနှစ်တုန်းကလူမှုရေးပြည်ဝင်ခွင့်နဲ့မြန်မာနိုင်ငံကိုသွားရောက်ခဲ့ခြင်းအတွင်းဗီဇာစီကံချိုးဖောက်မှုနဲ့ဥမောင်မောင်ဝမ်းကိုပြည်နယ်တံပေးခဲ့ပူတာဖြစ်ပါတယ်။ဒါပေမဲ့ဥမောင်မောင်ဝမ်းကတော့သူ့ကိုအမိမဲစီရင် black list ထဲမှာထည့်သွင်းခဲ့တယ်ဆိုတာကိုသိရှိမှတ်ဘူးလို့ပြောပါတယ်။ဥမောင်မောင်ဝမ်းကိုပြည်ဝင်ခွင့်မပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးလွှဲမှုကြီးချက်ရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးရဲထွန်းဦးကအခုလိုပြောပါတယ်။
ဒီကတည်းကလေကျွန်တော်တို့စီကစည်ရင်သွင်းထားတာတွေအားလုံးကသူတို့စည်ရင်သွင်းထားတဲ့သက်ဆိုင်ရာဝန်ကြီးဌာနကဖြတ်မှာသူကဖြတ်မှာဝင်ဝင်ပေးလို့ရတာသမနာဦးသိန်းစိတ်လက်မှတ်တော့မဟုတ်ပါဘူးကျွန်တော်တို့ပြည်နယ်နဲ့ပေးတာအရင်ဝန်ကြီးတွေလက်မှတ်နဲ့ပဲပေးတာပါသမနာအဆင့်မလို့ပါဘူးအဲ့ဒါသမနာကလွှဲပြောင်းအာဏာပေးထားတဲ့တာဝန်ပေးထားတဲ့လူတွေသူကအဲ့လိုပေးလို့ရပါတယ်ကျွန်တော်တို့ဒီ immigration ကတော့ကျွန်တော်ကကျွန်တော်တို့ကိုလာပြီးတော့သွင်းပေးပါဒီလူတို့တားဆီးပေးပါဒီနိုင်ငံသားတော့တားဆီးပေးပါဒီနိုင်ငံသားဒီမြန်မာနိုင်ငံသားတော့ထုတ်ခွင့်မပေးပါနဲ့ဒီမှာနိုင်ငံတော်ဝင်ဝင်မပေးပါနဲ့သူတို့ရဲ့သက်ဆိုင်ရာ kit ကြီးဖြစ်ခဲ့တာတွေရှိမှာပေါ့ကွာအကာရကံရှင်တွေကာရကံရှင်တွေပါလေကျွန်တော်တို့ကတော့ထုတ်ပေါ်ပြောကြားခြင်းမရှိသလိုကာရကံရှင်တွေကဒါပါစင်တဲ့ကိစ္စသို့ပါသို့ဖြစ်တဲ့ကိစ္စပဲသူတို့သက်ဆိုင်ရာဝန်ကြီးဌာနဒါကြောင့်ကျွန်တော်တို့လာပေးထားရင်သူတို့ကစည်ရင်းတွေတွင်းပေးထားတယ
်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ယုံကဥမာမဝမ်းကိုတရားဝင်ပြည်ဝင်ခွင့်ဗီဇာထုတ်ပေးခဲ့ပြီးမြန်မာနိုင်ငံကိုရောက်ခါမှာလှည့်ပြန်ခဲ့ရတဲ့အတွက်ဝေဖန်မှုတွေလည်းကြေကြေပြင်းပြင်းထွက်ခဲ့ပါတယ်အလုသမားလွှဲမှုကြီးချက်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဘက်ကတော့အမည်မဲစရင် black list ထဲကနေပုဂ္ဂိုလ်တချို့ကိုဩဂုတ်လ၂ရက်နေ့မှာတရားဝင်ဖြေလျှော့ပေးခဲ့တာမှာဥမောင်မောင်ဝမ်းပါဝင်ပါတယ်လို့တရားဝင်ပြောဆိုထားပါတယ်ရှင်